三次是去年天天也不行，这把话题还是有，第一次留下见面说，这个人家也当年吃亏了，娘们拿的木，你俩都能送人家，一天嘛，那对也，没法曝光了，这把话题怎样？这个人家也当年吃的吃皮包围你吧的，那对啊。如包围全都在多里头，没有那个钢片，咱也为的很好包围。没有那么泥土那里，钢铁片那个呀，这里这边也很好包围。都如何？不管天马呗，那个呀嘛。没有那个特价拿到嘞，物品那边，格外没有要便宜了嘛。哎，不管天马了。အကောင်ဖြစ်လာမယ်တတိသားလုံးရှိနေပါပြီဒါပေမဲ့ဒီဆင့်ဟာတေချာလာသေးတာမဟုတ်ပါဘူးအကောင်ဖြစ်မပေါက်သေးခင်ဥက္ကဋ္ဌင်တတိသားဘဝမှာပဲဘေးအန္တရာယ်မျိုးမျိုးနဲ့ကြုံပြီးဖြစ်စည်းသွားနိုင်ပါတယ်ကြွက်ွဲတာလို့သူတစ်ပါးဖောက်တော့ပြစ်တာလို့ဆိုတဲ့ဘေးအန္တရာယ်ကြီးနဲ့ဝေးတဲ့နေရာလုံခြုံနှွေးဖြစ်တဲ့နေရာရောက်ရင်တော့မိခင်ခင်မကြီးရဲ့မိထွေးရဲ့မိတာနဲ့ဝတ်ပေးမှုကလိုအပ်ပြန်ပါတယ်။အဲဒီလိုဝတ်ပေးမှဥပ္ပနေကအရေးကြီးလေးတွေဟာအကောင့်တဲ့ဖြစ်ယုံလုံးပေါ်လာမှာပါ။အဲဒါဒီပြည့်စုံလို့လုံလုံးတဲ့အချိန်တိုင်းသာရောက်ပြီဆိုရင်ဥပ္ပနေကနေအကောင့်လေးတွေဖြစ်ပြင်ပကဘာလောကကြီးတွေကိုရောက်လာခဲ့ရပြီပေါ့။ဒါပေမဲ့ချက်ချင်းထပြန်လို့မရနိုင်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့အတောင်နဲ့မဆုံသေးလို့ပါပဲ။အဲ့လိုနဲ့အတောင်နဲ့ဆုံအောင်ကြည့်အတိုက်ချင်းမှာနေရပြန်တယ်။အတောင်နဲ့ဆုံတော့မှအတိုက်နားမှာပဲကိုခုံကြီးပြန်နဲ့အပြန်တင်စားဖြစ်လေ့ကျင့်ရရမှာသေးတယ်။ဒီလိုနဲ့စိတ်ချလက်ချပြန်တန်းလို့ရပြီဆိုမှအတိုက်နဲ့ဝေးရဘူး။လုံးလုံးလလပြန်တန်းသွားနိုင်ပါတော့ရဲ့ဒီလူမှာပဲယောဂီဟာတရားအထုပါဇာမှာတော့အမိဝန်းနေကကျွတ်လာပါဇာဟဲ့ဥပလေးလိုပါပဲအမိဝန်းဆိုတာကတော့တဏှာမှောင်တွေ့ရည်လို့သဘောထားလိုက်ပေါ့အရေးကြီးတွေစုဖွဲ့ထားတဲ့ဥစဉ်ကနီးတရားအထုပါဇာအာနာပါနသတိလေးထူထောင်နေတာနဲ့တူပါလေသမထအလုပ်တွေလုပ်နေရတော့အချိန်ပေါ့ဒါပေမဲ့အဲ့ဒီလိုအားကြောင့်ပဲဘဝတဏှာကပါလာတဲ့စိတ်ယူစိတ်နှံစိတ်နှောက်တွေကနေရောရောက်နေရတဲ့သဘောတော့ရှိပါတယ်နောက်တော့ဥက္ကုံကိုထိုးခွဲပြီးအကောင်ဘဝရောက်လာတဲ့အချိန်နဲ့ယောဂီဟာယုံနံခန္ဓာတွေပေါ်မှာဝိပဿနာဉာဏ်တင်ပြီးရှုမှတ်နိုင်လို့ယုံရင်းချမ်းသာတဲ့အဝိဇ္ဇာကချွတ်လွတ်လာတဲ့အချိန်နဲ့သူညီနေနေမှာလေဒီနောက်အတောင်နဲ့ဆုံလို့အတိုက်နားမှာပဲအပြန်တင်စားဖြစ်လေ့ကျင့်နေတာဟာဝိပဿနာဉာဏ်လေးရင့်ကျက်အောင်ပြုထောင်နေရတဲ့အတူတူပါပဲအဲဒီကနေပြန်တန်းမှုအတွက်ဆွေးချရပြီဖြစ်လို့အတိုက်မျိုးကိုစွန့်ခွာပြီးအဝေးကိုပြန်သွန်းနိုင်တော့အပြေးတိုင်းလွတ်လပ်သွားပြီပေါ့ဒီကိစ္စကောင်လို့ပဲကျေကျန်းလာတဲ့ကောင်းငင်ငင်ကြီးတဲမှာလွတ်လပ်စွာနဲ့ပြန်တန်းသွားနိုင်ပြီပေါ့အဲ့ဒီလိုလွတ်လပ်သွားတာဟာတဏှာအဝိဇ္ဇာဆိုတဲ့အတိုက်အမျိုးကြီးကလွတ်လပ်သွားတာပါပဲဒါဖြင့်ဝိပဿနာဉာဏ်ထူထောင်ခဲ့ပြီးလို့အတောင်နဲ့တည်းအတော်တန်ရည်တန်ရည်နဲ့ကြည့်လေ့ကျင့်ပြီးတဲ့ယောဂီဟာအတိုက်အမျိုးကိုစွန့်ခွာလို့က ောင်းငင်မြင်းကြီးထဲမှာလွတ်လပ်စွာပြန်တန်းသွားနိုင်မှုအတွက်အခုလိုအပြန်တင်ဆက်အခြေအနေမှာကိုယ့်ရဲ့ဝိပဿနာအတောင်လက်တွေအားကောင်းအောင်လေ့ကျင့်ပြီးဖို့လိုနေပါသေးတယ်။ဒါကလေဒီဆရာတော်ဘုရားကြီးကဗောဓိပက္ခဒီပဏီထဲမှာဘုရင်ခုနှစ်ပါးနဲ့ပတ်သက်လို့အမျက်ဒိဗ္ဗဖွင့်ဆိုတဲ့အခါဖြတ်ပါဥပမာနဲ့ဖွင့်ဆိုရှင်းလင်းခဲ့ပါတယ်။သစ္စာလေးပါးတရားတို့ကိုကောင်းစွာသိမြင်တတ်၏။ထို့ကြောင့်တန်ဘောဓိမြည်မဉ္ဇဏ်ဤအတောင်နဲ့သည်တန်ဘုရင်မြည်ဒါကြောင့်ဘုရင်တရားခုနှစ်ပါးဟာမဉ္ဇဏ်ရာကြောင့်ရောက်ကြောင့်တဲ့အရိယာဖြစ်ကြောင်းအတွက်ကြီးစွာသောအထောက်အပံ့တရားဖြစ်တဲ့အတွက်ဒီတရားတော်ကိုလည်းယောဂီမင်းနဲ့အမြဲတစေနှလုံးသွင်းဆင်ခြင်းပွားများရပါအောင်မယ်။ဒီလိုမှလည်းယောဂီရဲ့ပြုထောင်လက်စဝိပဿနာဉာဏ်ဒီဟာရင့်ကျက်ဖွံ့ဖြိုးလာပါလိမ့်မယ်။ဒီလိုပြုထောင်ရင်းနဲ့ပဲခီးစဉ်လျှောက်ယောဂီကိုရှေ့ပြေးဖြင့်ဥဆောင်ဆွဲခေါ်လာတဲ့ဥပက္ခဆိုတဲ့အတိတ်ရဲ့လေးနက်မှုနဲ့ဥပက္ခအဝန်းဝန်းရဲ့သဘာဝယတ္တတွေကိုလည်းယောဂီခံစားနိုင်လာပါလိမ့်မယ်။ဘုဇင်တရားဆိုတာသစ္စာလေးပါးတည်မှုရဲ့အစိတ်ပိုင်းကိုလည်းအတိတ်ရပါတယ်။တနည်းအားဖြင့်ဘုဇင်တရားတွေကိုရှုမှတ်ပွားများနေသစ္စာလေးပါးကိုလည်းရွာထင်ထင်ပိုင်းခြားသိမြင်နိုင်လာပါလိမ့်မယ်။ဘုရားရှင်တတ်တော်တင်ရှားရှိခဲ့ခြင်းတို့ကအရှင်သာရိပုတ္တရာမထေရကြီးတို့မကျမ်းမှာဖြစ်တဲ့အခါမှာဘုရားရှင်ကဒီဘုဇင်တရားကိုနှလုံးသွင်းရှုမှတ်ပွားများစီပါတယ်။အဲဒီအခါယောဂဗျာတွေဟာပျောက်ကင်းသက်တာသွားတယ်လို့ဆိုပါတယ်။ဒါဟာနှလုံးသွင်းရှုမှတ်မှန်ကန်တဲ့အတွက်တရားကြီးဟူသောစိတ်နဲ့ကုတ္တနည်းဟာအကောင်းဆုံးပါပဲဆိုတာတက်တည်ပြခဲ့တာပါပဲ။ဘုရားရှင်ကိုရိုတိုင်းဒီပင်နေနာမကျမ်းဖြစ်တဲ့အခါဘုရင်တို့ကရုပ်ဖတ်ခိုင်းသေးတယ်လို့ဆိုပါတယ်။ဒါကတရားကိုနှလုံးသွင်းအာရုံပြုလိုက်တာပါပဲ။ဘုရားရဟန္တာပုဂ္ဂိုလ်မြတ်ကြီးတွေကတော့ကိလေသာကုန်ခန်းမိတာဖြစ်လို့တရားတော်ရဲ့အတန်ကြားရုံနဲ့နှလုံးသွင်းရှုမှတ်မှုဘလောက်ထင်မြင်လိုက်မလဲယောဂပျောက်ကင်းသွားကုန်ဘလောက်ထိထင်မြင်လိုက်မလဲဆိုတာကိုအာယုံပြုကြည်ညိုကြည့်လို့ရပါတယ်ဒါဟာကိုဖော်တဲ့စီကိုကိုယ်တိုင်စားပြသွားပြီးယောဂပျောက်ကင်းသွားကြောင်းကိုနောက်လူတွေသိအောင်တက်တည်တန်ကားဖြင့်ထားခဲ့တာပါပဲဒါကြောင့်ဘုရင်တရားတော်ရဲ့တန်ဖိုးကအလွန်မြင့်မားလှပါတယ်ကြည်ညိုရင်းမြတ်ဖွယ်ရာဒီဘုရင်တရားတော်ကိုခွဲခြားသိကြကြည့်ရင်ခုနှစ်မျိုးရှိတာကိုသိရပါမယ်။အဲဒါဒီကတော့တတိတံဘုရင်ဓမ္မဝိဇ္ဇတံဘုရင်ဝရိယတံဘုရင်ပီတိတံဘုရင်ပတ္တိတံဘုရင်တမာတိတံဘုရင်ဥပက္ခတံဘုရင်တို့ပါပဲ။အဲဒီထဲမှာတတိဝရိယတမာတိဓမ္မဝိဇ္ဇာတွေကဘုံ၅ပါးအံ၅ပါးတို့မှာရှင်းပြခဲ့ပြီးပါပြီ။လေတစည်းနဲ့ခီးကား၅ယောက်ပုံမှာကိုပြန်အမှတ်ရမိကောင်းပါရဲ့။အဲဒီလုံကပညာဆိုတဲ့ဘူဟာတန်မှုစဉ်ပိုင်းမှာတော့ဓမ္မဝိဇ္ဇာဖြစ်လို့လာပါတယ်။တရားနီယာမှာအစားထိုးဝင်လာသူတွေကတော့ပီတိပတ္တိနဲ့ဥပက္ခတွေပါပဲ။အဲ့ဒါတွေကလည်းဘုံသားကားကိုအာဆွန်ရှိအောင်ပြုထောင်ရင်းနဲ့ပေါ်လာတာတွေပါပဲ။မူလဥဆောင်တရားကမဉ္ဇဏ်စီကိုခြေကိုဥလက်ပေးလိုက်ပြီးမှပီတိတို့ပတ္တိတို့ဥပက္ခတို့ဆိုတဲ့နောက်တိုးထီထိုးသမားတွေကအမြန်ရောက်အောင်ဝင်ပြီးအားဖြည့်ပေးတာပါပဲ။ဒါကြောင့်မို့မဉ္ဇဏ်ရဲ့အတောင်ရဲ့သစ္စာလေးပါးတည်မှုရဲ့အစိတ်ပိုင်းတွေဖြစ်တဲ့ဘုရင်ခုနှစ်ပါးဟာဘုံငါးပါးတို့ကလိုပဲစူးစိညင်ညွတ်ဖို့အထူးလိုအပ်လာပါတယ်ဘုံငါးပါးတို့ကပဲကံအဖြစ်နေတဲ့ပညာဟာ အခုတော့တန်ဖိုးစဉ်စုဖွဲ့မှာဓမ္မဝိဇ္ဇာဖြစ်အမည်ကြောင်းနေတဲ့အပြင်ဇေယျလည်းအတော်သိပြောင်းနေရပါပြီ။ဘာဖြစ်လို့လဲဆိုတော့သူ့တဲ့ရင်းချက်တည်ငြိမ်တဲ့ဥပ္ပခာပါလာလို့ပါပဲ။ဒါကြောင့်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဟာဝိရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်တွေနဲ့ပူးပေါင်းလို့စိတ်ကူးလို့ကြအောင်ရှင်သင်ဆက်လက်မှုရှိအောင်လို့ဆောင်ပေးတဲ့ဘက်ကကူးပြောင်းသွားနေပါလေ။ပတ္တတိတန်ဖိုးစဉ်သမာဓိတန်ဖိုးစဉ်နဲ့ဥပ္ပခာတန်ဖိုးစဉ်တွေကတော့စိတ်ကူးတည်ကြည်အောင်ညီတက်အောင်ခိုင်ခန့်အောင်ပြုလုပ်ပေးတဲ့ဘုရားရှင်တရားတွေပဲဖြစ်ပါလေ။အားလုံးသိကြတဲ့အတိုင်းသတိတန်ဖိုးစဉ်ကတော့ဘယ်တော့မှနေရာမပြောင်းပဲခေါင်းဆောင်နေရာမှာအမြဲတမ်းတည်ငြိမ်နေပါလေ။ဘာဖြစ်လို့လဲဆိုတော့တတိဆိုတဲ့စေတသိက်ဟာစိတ်ရဲ့အကောင်းဆုံးအဖို့မှဖြစ်လိုပါပဲ။တိတက်တဲ့သဘောဖြစ်တဲ့စိတ်ရဲ့အနီးကပ်သက်တော်သောပြေတောက်ကြီးကတော့တတိပါပဲ။ဒီတတိကတော့သူတစ္ဆာစောင့်ကြည့်ရမယ်။စိတ်ဆိုတဲ့အရှင်သခင်ကြီးကောင်းရာကောင်းကျိုးတဲ့အချိန်တိုင်းနေရာတိုင်းမှာအကောင်းဆုံးဖြစ်အောင်ခံတီးနိုင်ဖို့တောင်းယူထားရတာဖြစ်လိုပါ။ဉာဏ်နဲ့စိတ်တည်းတွေကတော့တင့်တော်ရာနေရာချထားပေးခြင်းခံရတဲ့စိတ်တည်းတွေပါပဲ။ဒါပေမဲ့သူတို့ဟာခေါင်းဆောင်ကြီးဖြစ်တဲ့တတိကစိတ်ခေါ်လိုက်ရင်တော့ရောက်ရနေရာကနေပြီးအပြေးလာရတာပါ။ဝိရိယတို့ပိဋိတုဆိုတာကအယောသောသမားတွေမှုတစ်ခါတစ်ခါလူကောင်းမှားပြီးမကောင်းတဲ့ဘက်မှာအားစိတ်ကျူးစားနေမိတာလို့မကောင်းတဲ့ဘက်မှာตายาနှစ်သက်နေတာလို့ရှိတတ်ပါတယ်ဒါပေမဲ့သူတို့ခေါင်းဆောင်ကြီးတတိကတော့ကောင်းတာမကောင်းတာခွဲခြားသိသည်ကောင်းတဲ့အလုပ်ပေါ်မှာပဲအားတန်အောင်မိတတ်တာမှုဝရိယတို့ပိဋိတုကရှိန်ပါတယ်မကောင်းတာလုပ်တဲ့လူတွေဟာအမြဲတမ်းကောင်းနေတဲ့လူပေါ်မှာရှိန်စမြဲပါပဲအဲဒီတော့သူတို့ဟာတတိကနေပြီးစိတ်ကောင်းကြီးလို့စိတ်ခေါ်လိုက်တာနဲ့လုံးလဆအလုပ်ကြီးရက်တန်းကရပြီးတတိရဲ့ခံမအရောက်အမြန်ပေါက်ချလာရတာပါတတိနဲ့ကုသိုလ်စေတသိက်အုပ်စုဝိညာဉ်အတူတူဖြစ်တဲ့ဓမ္မဝိဇ္ဇာစေတသိက်အခေါ်ကတော့အာမောဟပေါ်လိမ့်မယ်အဲဒီဓမ္မဝိဇ္ဇာရင်ပတ္တတိဥပ္ပခာတွေကတော့တတိကပေါ်လာခေါ်လာထင်းသာကြောင်းလာနဲ့လုံးဆံမလိုပါဘူးသူတို့ကတတိရဲ့နောက်ကကိုရံတို့တတ်မှုရှိတဲ့အဖြစ်နဲ့အငင်းခါစားပြီးသားပါတတိရဲ့ဆောင်ရွက်မှုကိစ္စတွေကြီးမားကျယ်ပြန့်လာတိုင်းသူတို့ရဲ့အဆန်းအစွာတွေဟာလည်းပိုပြီးထက်သန်အားကောင်းလာပါမယ်ဒါကြောင့်တတိဟာတတိပဋ္ဌာန်တတိတွေတတိဘူသမ္မာတတိမဂ်ကင်တတိစေတသိက်တတိတန်မှုစဉ်တွေဖြစ်နေရာချင်းချင်းပါဝင်နေရတာပါပဲ။နောက်ပြီးဓမ္မဝိဇ္ဇာကလည်းဝိမာန်တိဋ္ဌိပတ်ဉာဏ်ဉာဏ်တွေပညာဘူးတမ္မာဒိဋ္ဌိမဲ့ခင်ပညာစေတသိက်ဓမ္မဝိဇ္ဇာသံမှုစဉ်ဖြင့်ပါဝင်နေရပြန်ပါလေ။ဒီမှာထပ်ပြီးဒိဋ္ဌိဝိသုဒ္ဓိအစရှိတဲ့ဉာဏ်ဝိသုဒ္ဓိ၅ပါးအနုပဒနာဉာဏ်၃ပါးဝိပဒနာဉာဏ်၁၀ပါးတို့ဟာလည်းဓမ္မဝိဇ္ဇာသံမှုစဉ်တွေလို့ပြောလို့ရပါတယ်။ခန္ဓာ၅ပါးယုံနာတရားတွေကိုဝိပဿနာဉာဏ်ပေါ်တင်ပြီးလက္ခဏာရေး၃ပါးဖြစ်တဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုဉာဏ်အောင်ရှုမှတ်နိုင်တာကိုဓမ္မဝိဇ္ဇာလို့ခေါ်ပါတယ်။ဝိရိယသံမှုစဉ်ကလည်းတမ္မပဋ္ဌာန်၄ပါးဝိရိယိပ္ပဝိရိယံတိဝိရိယဘုတမ္မဝါယမမဲ့ကင်ဝိရိယစေတသိက်ဆိုပြီးခေါင်းစဉ်ပွဲအမိပွဲတွေနဲ့ဖြန့်ကျက်နေရနိုင်တာပါပဲ။ဒီတိသမစဉ်ကတော့အာနာပါနကမ္မထာနဲ့အားထုတ်လို့ယုံ난သဘောတရားတွေထင်လာမြင်လာပြီးယုံ난ဖြစ်ပြတဲ့သဘောတွေကိုရှုမြင်နိုင်သည့်အထိတိုးတက်လာပြီဆိုရင်ကိုယ်လုံးနေတဲ့အလုပ်ပေါ်ဝမ်းမြောက်တာ ဟစ်သက်တာတွေဖြစ်လာတဲ့သဘောကိုဆုလုပ်တာပါပဲ။သူကတော့ပီတိစေတသိက်အနေနဲ့လည်းရှိပါတယ်။ဒါပေမဲ့ကုသိုလ်စေတသိက်ကိုစုမှုပဲရောထွေးတဲ့သဘောရှိတဲ့တသိင်းစေတသိက်ကုစုထဲမှာပါဝင်ရတာပါ။ပတ္တိတမုဇင်ကတော့ကုသိုလ်စေတသိက်ကုစုဝင်ပါပဲ။သူကတော့တရားအထုတ်ရင်းနဲ့တပြေးပြေးစိတ်အေးချမ်းလာတဲ့သဘောပါပဲစိတ်ကြံဉာဏ်ဖြစ်တဲ့ကိုယ်စိတ်ကပါအပူပင်အာလုံးကနေပြီးတစင်ပြီးတစင်အေးချမ်းလာခြင်းကိုပတ္တိတမုစင်လို့ခေါ်ပါတယ်ကာယပတ္တိစိတ်ပတ္တိစေတသိက်လို့လည်းခေါ်ပါတယ်တမာတိတမုစင်ကတော့တမာတိတွေတမာတိပူတမာတမာတိမဲ့ကြီးဆိုပြီးပါဝင်ပါလေစိတ်တည်ခြင်းမှုတမာတိတရားပါပဲတမထအရာစိတ်တဝိသုဒ္ဓိအရာဖြစ်တဲ့ပရိက္ခမတမာတိဥပ္ပဇာယတမာတိတမာဘတ်ရှိပါလို့ဆိုရတဲ့အပ္ပမနာတမာတိပညာဝိသုဒ္ဓိအရာဖြစ်တဲ့တုံညတ္တတမာတိအာနိမိတတမာတိအပ္ပနိဟိတတမာတိစတဲ့တမာတိအမျိုးသားမူပွဲဒီမှန်နေရဟာတမာတိတန်ဖိုးစင်နေပါပဲဒီထဲမှာတုံညတ်တမာတိဆိုတာကဝိပဿနာဉာဏ်နဲ့ရှင်နဲ့တမာတိမဉဏ်ဖွဉာဏ်နဲ့ရှင်နဲ့တမာတိကိုဆူလိုခြင်းဖြစ်ပါတယ်နောက်ဆုံးသည့်တန်ဖိုးစင်ကတော့ဇာလိုက်ကျော်ကြီးဖြစ်တဲ့ဥပ္ပခါပါပဲကုသိုလ်စေတသိက်ဥစုခြင်းမှာတော့ဥပ္ပခါဟာတတ္တဉာဏ်စတတ္တလို့အညီရပါလေကမ္မထာလို့လုပ်တဲ့ကံမှာအကျိုးစားမကျန်တာတည်းရင်ကြောင်ကြဆက်ရဗျာပါရမြန်ရနဲ့ရှိတတ်ပါလေအဲလိုလူရင်းကိုင်းငယ်ငယ်ကြာလာတဲ့အခါအကျိုးစားတွေလည်းကြာကြာနာနာဖြစ်လို့နှံ့နှံ့ပပဖြစ်လာပါတော့လေအဲဒီကကြောင်ကြဆက်ရတာကဗျာပါရမြန်လာတယ်ကိဝေလေးစီပြီးအချိန်လေးတစ်ခုဖြစ်ထွန်းပေါ်ပေါက်လာပါလေ။အဲ့ဒီအခြေအနေသိဟာဥပ္ပခာတမှုစင်ပါပဲ။အဲ့ဒီတော့ဘုရင်တရားကြီးအကျိုးတရားကိုယောဂီသိခြင်းကိုယ်တိုင်ပွားများကြည့်ဖို့ပါပဲ။တပ္ပရတံဓမ္မရတောဇိနာတိတပ္ပရတံအလုံးစုံသောလောကီချမ်းသာအရသာဟုသမ ्या ကိုဓမ္မရတောဓမ္မချမ်းသာအရသာသည်ဇိနာတိလွန်မှုနိုင်လို့ဆိုပါလေ။တမောတိအင်္ဂါတွေပြည့်စုံပြီးဝိပဿနာဒုက္ခကိုခံစားနေတဲ့ယောဂီရဲ့နှစ်သက်ချမ်းမြေ့ခြင်းတွေကိုဘယ်စည်းစိမ်မှလိုက်လို့မမိနိုင်ပါဘူး။လူမင်း၊နတ်မင်း၊ကြားမင်းတွေရဲ့ခံစားမှုကောင်းလာပါတယ်ဆိုတဲ့စည်းစိမ်ချမ်းသာခံစားရမှုတွေဟာယောဂီရဲ့ဝိပဿနာဒုက္ခအရသာရဲ့156ပုံတပုံကတော့မမိဘူးလို့ဆိုရှိပါတယ်။ဒါကလေးဆရာတော်ဘုရားကြီးကလည်းဘုရားရှင်ရဲ့အကျိုးတရားများဆိုပြီးဗောဓိပက္ခိယဒီပဏီထဲမှာဒီလိုရေးသားထားပါသေးတယ်။ဤတံဘောဓိအင်္ဂါ9ပါးကိုကြားနာ၍သနာယောဂကြီးတခဏချင်းပြောင်းငင်းကြသောဝိထုများသည်လည်းထင်ရှား၍ကျမ်းသာသူတို့ကအနိဋ္ဌိကများကိုကောင်းကောင်းသိကြ၏တရားထက်တန်ကမှပြောင်းရင်းနိုင်သည်ဤသံဃောတိအင်္ဂါ9ပါးတို့ညှို့ချင်းတို့ရောက်သောအခါ၌ယောဂီပုဂ္ဂိုလ်သည်ကာယကရာတတိအတွင်းနှင့်လည်းလူလေသည်မရှိစိတ်အေးရမည်ကာယိကဝရိယစိတ္တတိကဝရိယတို့အတွင်းနှင့်လည်းစိတ်အေးရမည်အနိစ္စထင်မြင်မှုအနတ္တထင်မြင်မှုအတွက်လည်းလူလီသိမ့်ရှိစိတ်အေးရသည်ထိုသုံးဌာန၌စိတ်အေးရသဖြင့်အနမတ္တကတန်တရားမှာအိမ်မက်ဒီမှာမြင်ဘူးရသောနိဗ္ဗာန်လင်းကြီးကိုဧကန္နငါမြင်ရပြီဥတော်မီဟုဝမ်းမြောက်ဝမ်းသာခြင်းလည်းဖြစ်၏စိတ်စိတ်တည်းတို့၏ပူပန်ခြင်းခတ်သိမ်းမှအင်းငင်းခြင်းသည်ဖြစ်၏ထို့သူ လွန်စွာဝမ်းမြောက်ခြင်းဝမ်းသာရခြင်းစိတ်စေတသိက်တို့၏အင်းငင်းငင်းဖြစ်လာသဖြင့်ကမ္ဘာချမ်းအာရုံ၌အလွန်ပြင်းထန်သောတမာတိသည်ဖြစ်လာတော်သည်တတိယအတွက်နှင့်ကြောင်းညာဆက်ရမှုအနိစ္စအနတ္တထင်မြန်အတွက်နှင့်ကြောင်းညာဆက်ရမှုဝရိယအတွက်နှင့်ကြောင်းညာဆက်ရမှုတို့မှကင်းရှင်းသောဥပ္ပခာတရားလည်းဖြစ်တည်တော်သည်ဤလုံးစုံကိုလည်းတန်မောဒီအင်္ကာတို့အလွန်ညီညွတ်ခြင်းတို့ရောက်၍တန်မောစဉ်ကိစ္စအထူးထင်ရှားသောအခါကိုရည်၍ဆိုတည်းတန်မောစဉ်တာမယအနေဖြင့်မူကားကာယကရာတည်းထူထောင်ပြီးသောအခါကဆ ảy ပင်တတိစသောတရားစုသည်တန်မောစဉ်မိဒီတံဖြစ်၏တန်မောစဉ်တရားခုနှစ်ပါးအစဉ်အဆက်ဖွင့်ပြလာုံနှင့်ပတ်သက်ပြီးလေဒီဆရာဖျားကြီးရဲ့ရည်သားချက်မှတ်တမ်းဟာကြီးညိုပဲကောင်းလာပါလေ။ဒီရည်သားချက်ပုံမူတည်ပြီးတော့လဲလူဖြစ်နောက်ကျခဲ့လို့ဆရာတော်ကြီးကိုမမိခဲ့မဖူးခဲ့ရပေမဲ့ဆရာတော်ကြီးရဲ့ဉာဏ်တော်ကိုအခုလိုဆရာတော်ကြီးရဲ့ဒီပတိမှတ်တမ်းတွေကတစ်ဆင့်ကြီးညိုပင်ရတာကလည်းကံထူးလာပါပြီ။ဒါကြောင့်ဥပ္ပခအဝန်းဝန်းစီကိုဥတီခေးနေလာတဲ့ယောဂီဟာတဏှာစဉ်တရားခုနှစ်ပါးကိုပွားများခြင်းကဥပ္ပခာရဲ့မိတ်ဆက်မှုတွေကိုစတင်ကြုံတွေ့လာရပါပြီ။ညာယထာကြီးကိုတပင်သမန်းစီးလာရလို့အာယုံမူးတောက်ပြီဆိုရင်ခါညောင်းခြေဆက်အညစ်ခြေဆက်စင်ကရှေ့ပြေးစီကိုလှမ်းညွှန်ကြည့်တတ်တာကတော့ခီးတယ်တွေရဲ့သဘာဝပါပဲ။ရံမှန်တဲ့ခီးတယ်နဲ့နှိုင်းပြောရရင်အခုယောဂီရောက်နေတဲ့နေရာဟာသာသီဘူရာဆိုတဲ့ယထာလမ်းဆိုပဲပေါ့ဒီကနေမန္တလေးမသွားကြတော့ပဲနဲ့ရှမ်းပြည်နယ်ပဲသွားဖို့ရမဝေထားလို့ယထာဖြောင်းစီရတဲ့ခီးတွေလည်းပါမှာပါပဲယောဂီကမန္တလေးအထိရမဝေပြီးတဲ့သူဆိုရင်စိတ်သာချပြီးလက်ခဲ့ပြီးတော့ဒီယထာကြီးဟာမန္တလေးကိုမလွဲမသွေရောက်သွားတော့မှာပါပဲအဲဒီတော့ညင်ငယ်ယူဟောင်းဘူရာလို့တင်စားပြောခဲ့တဲ့ဥပ္ပခအဝန်းဝန်းကိုမရောက်ခင်ဂျာဘူရာတလျှောက်မှာတော့အာယုံနဲ့တက်ပြီးစမျက်နှာနဲ့တက်ပြီးခါစလန်းလန်းဆန်းဆန်းကြီးကြီးလင်းလင်းနဲ့ပဲဥပ္ပခတို့ရဲ့သဘောတရားတွေကိုလေ့လာကြည့်ကြပါအောင်ဆိုလို့တိုက်တွန်းနေရစီ